မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ2019ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဂျွန်ဘိုတန်ကိုသမ္မတထရမ်ကထုတ်ပစ်လိုက်တဲ့ပေါ်အီရန်ကအကောင်းမြင်ပြောဆိုပါတယ်အမေရိကန်မှာ 9/11 တိုက်ခိုက်ခံရမှုနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားတွေတိုက်ခိုက်ခံရတဲ့နေရာတွေမှာဒီကနေ့ကျင်းပဖို့ရှိပါတယ်။ဟောင်ကောင်ကိုမေ့မထားဖို့ဟောင်ကောင်ဒီမိုကရေစီရေးထင်ရှားတဲ့လှုပ်ရှားသူတူကဂျာမနီကိုတောင်းဆိုပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနေ့ပြည်မနာဆင်ရမယ့်သတင်းလှော်တွေမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အပေါ်
ပတ်သက်မှုတွေကြည့်ရတော့ရသပြည်သူတုံးဟုတ်ကြီးခိုက်တန်းရတယ်ရသနဲ့လေဖန်စီကိုလူတော့လူတော့ပြောကြတယ်လက်ဖက
်ကကြောက်တော်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥအောင်တန်းစိန်ပြောသွားတာပါအပြေးဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှမ်းနဲ့အတူနေပြည်တော်ကဗစ်တိုးရီယာအမှုဒီကနေ့စစ်ဆေးချက်အခြေအနေထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးနဲ့ထိုင်းအလုသမားဝန်ကြီးတွေ့ဆုံပြီးတော့ရွှေပြောင်းအလုသမားအရေးဆွေးနွေးခဲ့တဲ့အကြောင်း American သမ္မတရဲ့အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးဂျွန်ဘော်တန်ကိုရာထူးကဖယ်ရှားလိုက်တဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင
်အမေရိကန်မျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ရာထူးကထွက်သွားတာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာဖက်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စီမဲ့လို့အီရန်အစိုးရပြောခွင့်ရသူကပြောပါတယ်။ဘိုလ်တန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒအမှတ်လက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတူဖြစ်တယ်လို့ပြောခွင့်ရအာလီရော်ဘိုင်ကပြောပါတယ်။ဂျွန်ဘိုလ်တန်ကိုအမေရိကန်နဲ့အီရန်ကြားတင်းမောင်းမှုတွေကိုဖြေရှင်းရေးတွဲဆုံဆွေးနွေးတာကိုဆန့်ကျင်သူတူအဖြစ်အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇရီဖ်အပါအဝင်တာဝန်ရှိသူတွေကအကြိမ်ကြိမ်ထောက်ပြထားကြပါတယ်။မစ္စတာဘိုလ်တန်ကိုသမ္မတထရမ့်ကထုတ်ပြလိုက်ပေမဲ့သမ္မတရဲ့နိုင်ငံခြားရေးမူဝါဒမှာပြောင်းလဲရှိမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါတယ်။မစ္စတာဘိုလ်တန်ရဲ့တာဝန်ထမ်းရွက်မှုတွေကျေးဇူးတင်ကြောင်းသမ္မတထရမ့်ကပြောပြီးအစားထိုးမဲ့သူကိုနောက်တဲ့နေ့ဘက်မှာကြေညာမယ်လို့ပြောပါတယ်။လက်ရှိမှာတော့ဘိုလ်တန်ရဲ့လက်ထောက်ချာလီကပ်ပါမန်ကအမျိုးသားလူမျိုးရေးဆိုင်ရာယာယီအကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူထားပါတယ်
။မြောက်ကယ်ရိုလိုင်းနာပြည်နယ်အောက်လွတ်တော်အမှလက်လက်နေရအတွက်အထူးရွေးကောက်ပွဲမှာ Republican Party ကဒန်ဘစ်ရှော့ကဒီမိုကရက် Party ကဒန်မက်ကဒီကို300ခိုင်နှုန်းလောက်ပဲမဲကွာပြီးတော့နိုင်ရသွားပါတယ်ရှင်းနှစ်ထဲနိုင်ငံသဝန်ကျင်းပမဲ့အထွေထွေရွေးကောက်ပွဲတွေအမတိုင်ခင်နိုင်ငံရေးပါတီကြီးတွေရဲ့အလားအလာကိုကြိုတင်ခန့်မှန်းရမှာအရေးပါတဲ့ဒီအထူးရွေးကောက်ပွဲကိုအများကစိတ်ဝင်စားစောင့်ကြည့်နေတာပါဒီရွေးကောက်ပွဲမှာ Republican Party အနိုင်ရဖို့အတွက်သမ္မတ Trump နဲ့အထူးသမ္မတ Mike Pence တို့ကိုရင်းရွေးကောက်ပွဲအကြိုနေ့ကမြောက် Carolina ပြည်နယ်ကိုသွားရောက်ပြီးတော့ Bishop အတွက်မဲဆွဲပေးခဲ့ကြတာပါအင်္ဂါနေ့ကအနိုင်ရလိုက်တဲ့အတွက်လဲ Republican တွေအားလုံးအတွက်ခုံယူကြောင်းနဲ့အထင်ကရအောင်ပွဲခံနေနေတဲ့နေ့ပါပဲလို့သမ္မတ Trump ကပြောပါတယ်အခုအထူးရွေးကောက်ပွဲမှာအရေးနေသွားတဲ့ Democratic Party ကမက်ခရဒီကတော့ပြီးခဲ့တဲ့2018အစိုးရသက်တမ်းဝယ်ရွေးကောက်ပွဲတုန်းကလည်း Republican Party ကမတ်ဟဲရစ်နဲ့ရှင်ပြိုင်ခဲ့တဲ့သူပါဒါပေမဲ့အဲ့ဒီအချိန်ကကြိုတင်မဲပေးမှုတွေမှာမတမမှုတွေရှိခဲ့ပြီးတော့ Harris ကိုအသာစီးအောင်လှုပ်ပေးခဲ့တယ်လို့ဆိုပြီးပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကမဲရလတ်တွေကိုပယ်ဖြတ်ပြီးအထူးရွေးကောက်ပွဲကျင်းပဖို့ညွှန်ကြားခဲ့တာပါ2018ရွေးကောက်ပွဲမှာတော့အောက်လွတ်တော်အမတ်နေရအများစုကို Democrat တွေအနိုင်ရခဲ့တာပါလာမယ့် 2020 သမ္မတရွေးကောက်ပွဲနဲ့အထူးထွေရွေးကောက်ပွဲတွေမှာတော့အောက်လွတ်တော်တစ်ခုလုံးနဲ့အထက်လွှတ်တော်တဲ့သုံးပုံတစ်ပုံအတွက်ပြည်သူတွေမဲ့ပေးရွေးချယ်ကြအောင်မှာဖြစ်ပါတယ
်ဒီကနေ့ဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးတေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့မနက်ပိုင်းသမ္မတအင်ဖြူတော်မှာလုံမဲ့ဝန်ထမ်းချင်းအထိတ်အမတ်ခိတ္တငိန်သက်ချင်းအခမ်းအနားကိုတက်ရောက်ပါမယ်အဲဒီနောက်အယ်ကိုင်ဒါအကြမ်းဖက်ဝါဒီတွေကပြန်ပြီးဆွဲထားတဲ့လေယာဉ်နဲ့ပန်ဒဂွန်စစ်ဌာနချုပ်အစောက်ဦးပေါ်ထူးခြားတိုက်ခိုက်တာကြောင့်တေဆုံးသွားရသူတွေအတွက်အထိမ်းအမှတ်ပြုကျင်းပမယ်အခမ်းအနားကိုတောတက်ပါမယ်။နယူးယောက်မှာတော့အဲဂိုင်ဒါတွေကလေယာဉ်နှစ်ဆင်းနဲ့ဝင်တိုက်ခဲ့တဲ့ကမ္ဘာကုန်သွယ်ရေးဌာန WTO မျှော်စင်ညီနောင်ရှိခဲ့မှုတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်ကျန်ရှိသူတွေနဲ့တေဆုံးသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မေ့ဖွယ်အခမ်းအနားကျင်းပဖို့ရှိပါတယ်။ Pennsylvania ပြည်နယ် Shanksville မြို့မှာကျင်းပမယ်အခမ်းအနားကိုတော့ဒုသမ္မတ Mike Pence တက်ရောက်မှာပါ။အကြံဖက်ဝါဒီတွေပြန်ပေးဆွဲထားခဲ့တဲ့ United Airlines လေယာဉ်ခီးစဉ်အမှတ် 93 ကိုခီးတဲ့တွေကပြန်ရအောင်ထိန်းချုပ်ယူပြီးတဲ့နောက်မှာအဲ့ဒီမြို့နားမှာလေရင်ပြတ်ကျသွားခဲ့တာပါ။အဲဂိုင်ဒါဖွင့်နဲ့ဆက်ဆက်သူအမျိုးသား9ဦးကလေရင်၄စင်းကိုပြန်ပေးဆွဲပြီးအကြမ်းဖက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်
။ British ပါလီမန်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ် Boris Johnson ကလှုံ့ဆော်တာဟာ ဥပဒေနဲ့မကိုင်ညီဘူးလို့စကော့လန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။လွှတ်တော်ဆိုင်ငံထားတာကိုရပ်ဖို့တရားသူကြီးတွေကအမိန်မချဘဲဒီကိစ္စကိုဗြိတိန်တရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်တယ်လို့ပဲပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကိုဗြိတိန်အစိုးရကကန့်ကွက်ထားပြီးအယူခံဝင်မယ်လို့ပြောပါတယ်။ပါလီမန်ကိုတည်ငါးပတ်ကြာဆိုင်ငံထားတာဟာအင်္ဂါနေ့မှစတင်တာပါ။ဥရောပသမဂ္ဂ EU ကနေအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ရတော့မယ့်အချိန်ပါလီမန်ကိုဆိုင်ငံလိုက်တာဟာအာဏာသိမ်းတာဖြစ်တယ်လို့တိုက်ခန့်လွှတ်တော်အမတ်တွေကပြောပြီးအပြင်းထန်ကန့်ကွက်ထားကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောထားပါတယ်။ပါလီမန်ကိုဆိုင်ငံထားတဲ့ကာလပြည့်စုံတဲ့အခါလွှတ်တော်အမတ်တွေအနေနဲ့ EU နဲ့သူရယူနိုင်မဲ့ခွဲထွက်ရေးဆိုင်ရာသဘောတူညီချက်အသစ်ကိုအတည်ပြုဖို့အချိန်အလုံးလောက်ရမယ်လို့လည်းဆိုပါတယ်။ဘလို့သဘောတူညီချက်မှာရမလာဘူးဆိုရင်သဘောတူညီချက်မဲ့နှုတ်ထွက်တာကြောင့်ဖြစ်လာနိုင်တဲ့အချက်အသေးတွေကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ရက်ထပ်တိုးပေးရေး EU ကောင်ဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆန်ကိုဖိအားပေးတဲ့အနေနဲ့ဥပဒေတရက်ကိုလွှတ်တော်အမတ်တွေကပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဟောင်ကောင်ကျွန်းသားတွေကိုထောက်ခံဖို့နဲ့မျက်နှာလွှဲထားတာမျိုးမလုပ်ဖို့ထင်ရှားတဲ့ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူဂျော့ရှော့ဝမ်းကဂျာမနီနိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ဇွန်လကတည်းကဆိုရင်လူပေါင်း 1,300 ကျော်အဖမ်းခံထားရပြီးတဲ့နောက်ဟောင်ကောင်ကျွန်းဟာအာဏာရှင်ဒေသတစ်ခုဖြစ်လာမှာကိုဆန္ဒပြသူတွေစိုးရိမ်နေကြတာပါ။ဟောင်ကောင်ရတပ်ဖွဲ့ကိုအထူးယုံနေနေရေးလက်နက်တွေရောင်းချတင်ပို့နေတာရပ်ဆိုင်းထားဖို့တရုတ်ဟောင်ကောင်တို့နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆိုင်းငံ့ထားဖို့ချက်ချင်းစဉ်းစားပါလို့ဘာလင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းဂျော့ရှော့ဝမ်းကဂျာမနီကိုတောင်းဆိုသွားပါတယ်။လူခွင့်ရေးကိစ္စကိုဆွေးနွေးပြောဆိုတာတွေမှာထပ်သွင်းဖို့နဲ့လူခွင့်ရေးဆိုင်ရာဥရောပစံနှုန်းတွေကိုမလိုက်နာသူတွေပေါ်တန်ခတ်ရေးယူမှုတွေချမှတ်ရေးစဉ်းစားဖို့ကိုလည်းဥရောပနိုင်ငံတစ်ခုဖြစ်တဲ့ဂျာမနီကိုဝမ်ကတောင်းဆိုပါတယ်။ဟောင်ကောင်ဟာစီအေးတိုက်ပွဲတွေမှာဘာလင်မြို့တစ်တခုလိုဖြစ်ခဲ့တယ်လို့သူကသတင်းတော်တွေကိုပြောပါတယ်။လူခွင့်ရေးကိစ္စတွေအပါအဝင်တရုတ်နဲ့ဆက်ဆံဆွေးနွေးပြောဆိုဖို့ဂျာမနီအတွက်အရေးကြီးတယ်လို့ဝန်ကြီးချုပ်အင်္ဂလာမာကဲကအင်္ဂါနေ့မှာပြောပြီးတဲ့နောက်ဂျော့ရှော့ဝမ်ကအခုလိုပန်ကြားပြောဆိုတာပါ။ဝမ်ကိုဘာလင်မြို့တော်လာခွင့်ပြုတဲ့အတွက်တရုတ်ကဂျာမနီကိုအင်္ဂါနေ့မှာပြစ်တင်ဝေဖန်ပါတယ်။
အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတွေထပ်ပြီးတော့တင်းမာလာတဲ့အတွက်အာဖဂန်နယ်ဆက်မှာချထားတဲ့ပါကစ္စတန်တပ်ဖွဲ့ဝင်တချို့ကိုအိန္ဒိယနိုင်ငံနဲ့ဆက်ဆံနေတဲ့ LOC နယ်စပ်မြေအနီးကိုပါကစ္စတန်ကပြောင်းရွှေ့ချထားလိုက်ပါတယ်။ဒီအခြေအနေတွေကြောင့်အာဖဂန်ပါကစ္စတန်နယ်စပ်တစ်လျှောက်မှာနယ်စပ်ဖြတ်ကျော်လှုပ်ရှားကြတဲ့စစ်သွေးကြွတွေကိုထိန်းချုပ်ရင်းအင်အားနည်းသွားစေတယ်လို့ပါကစ္စတန်စစ်ဖက်အစီအမံအရာရှိသူက VOA ကိုပြောပါတယ်။အိန္ဒိယနဲ့ဆက်ဆံရေးတင်းမာလာတဲ့အခါတိုင်းအချမ်းဖက်သမားတွေစင့်ဝင်လာနေတဲ့အာဖဂန်နယ်ဆက်မှာချထားတဲ့တပ်ဖွဲ့တွေကိုနေရာပြောင်းရွှေ့နေရတယ်လို့လည်းနာမည်မဖော်လိုတဲ့အရာရှိသူကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကအိညာပါကစ္စတန်နဲ့ဆက်တဖက်တစ်ချက်ကတပ်ဖွဲ့တွေနှုံနှုံကြကြရှိနေကြတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်အိညာတို့အုပ်ချုပ်မှုအောက်ရောက်နေတဲ့ကက်ရှမီးယားဒေသမှာဖေဖော်ဝါရီလကအကြမ်းဖက်တိုက်ခိုက်မှုကြောင့်အိညာတပ်သား40ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်ပိုင်း LOC နဲ့ဆက်မြန်မာပါကစ္စတန်ကသူ့ရဲ့အရန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလွတ်ထားတာပါအဲ့ဒီဖြစ်အပေါ်ပါကစ္စတန်ကိုအိညာကအပြစ်တင်ခဲ့တယ်လို့နဲ့ဆက်တဖက်တစ်ချက်မှလည်းတပ်တွေကိုအသင့်ပြင်ထားကြတာဖြစ်ပါတယ်
ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার တပ်ပေါင်းဘုကရေဒီယို30ကြော့အစိတ်ဓာတ်တင်နေတဲ့ရေတန်ချိန်ထောင်ပေါင်းများစွာကိုပစိဖိတ်သမုဒ္ဒရာတွေထုတ်လွှင့်မယ်လို့ဂျပန်သဘောပတ်ဝန်ကျင်ရေယာဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။2011ခုနှစ်ကငလျင်ကြီးလှုပ်ပြီးဆူနာမီရေလိုင်းတန်ကြောင့်ဆက်ယုံပျက်စီးသွားပြီးတဲ့နောက်အလားတူပျက်စီးသွားတဲ့လောင်စာကြောင်းတွေအေးသွားစေဖို့အသုံးပြုခဲ့တဲ့အဲ့ဒီရေတွေကိုဆက်ယုံရှိတဲ့နေရာကလောင်ကန်ကြီးတွေထဲမှာထည့်သိမ်းထားတာပါ။ဒါပေမဲ့2022ခုနှစ်ရောက်တဲ့အခါသိမ်းမှုလောင်ကန်ရှိတော့မှာမဟုတ်ဘူးလို့ဆိုင်ကိုလေဘယ်လို့ဆောင်တဲ့တူဂျူလျှက်စစ်တာကကုမ္ပဏီကပြောထားပါတယ်။ဝန်ကြီးယိုရှိယာကိဟာရာဒါကသူ့ရဲ့ရိုးရှင်းတဲ့အမြင်အရဆိုရင်တခုတည်းသောနီလန်ကတော့လောင်ကန်တဲကယူတွေကိုသမုဒ္ဒရာထဲထုတ်ပစ်ပြီးရောနှောပျော်ဝင်သွားအောင်လုပ်လိုက်ဖို့ပဲလို့ပြောပါတယ်။ဖူကူရှိမားဆိုင်ကနျူကလ িয়ার တပ်ပေါင်းမှု၃လုံးပျက်စီးခဲ့ခြင်းကလေးကဆိုရင်လွန်ခဲ့တဲ့၈နှစ်အတွင်းရေဒီယို30ကြော့ရေတန်ချိန်ပေါင်း200လောက်ကိုပျက်စီးနေတဲ့ဆော့အုံတွေထဲကနေနေ့စဉ်ဆုတ်ထုတ်ပစ်ခဲ့ပါတယ်။မတန်းစင်တဲ့ယူတွေကိုသမုဒ္ဒရာထဲထုတ်လို့မဲ့အစီအစဉ်ကိုဂျပန်နိုင်ငံကကြီးမားလာတဲ့ငါးဖန်းလုပ်ငန်းသားမကအိန္ဒိယချင်းတောင်ကိုရီးယားနိုင်ငံကပါအပြင်းထန်ကန့်ကွက်ထားကြပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒိုနယ်ထရမ့်အသာစီးရအောင်ကြားဝင်နှောက်ယှက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးခဲ့တယ်ဆိုတာထုတ်ဖော်ပြောဆိုခဲ့တဲ့ CIA အမေရိကန်ဖို့ထောက်လှမ်းရေးဌာနကထိတ်တန့်တချို့သူကိုရုရှားနိုင်ငံကနေပြန်ခေါ်လိုက်တယ်ဆိုတော့သတင်းဌာနရဲ့ဖော်ပြပြောဆိုချက်ကိုသမ္မတဒိုနယ်ထရမ့်အစိုးရကရှုံချလိုက်ပါတယ်အမေရိကန်နိုင်ငံရေးမှာရုရှားတို့ဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့အငြင်းပွားစရာကိစ္စတွေဖြစ်ပေါ်နေတာကြောင့်အဲ့ဒီတချို့ဘသူဘဝဖြစ်တယ်ဆိုတာပေါက်ကြားသွားမှာကိုအမေရိကန်တာဝန်ရှိသူတွေဆိုရင်ခဲ့ကြတယ်လို့လည်းသတင်းတွေကဖော်ပြပါတယ် ရုရှားနိုင်ငံကနေထွက်ခွာဖို့အမိန့်ကိုအဲ့ဒီ CIA agent ကအစောပိုင်းမှာညှဉ်းဆန်းခဲ့ပေမဲ့တင်းပေါက်ကြားသွားနိုင်တဲ့အခြေအနေတွေကြောင့်နောက်ဆုံးမှာတော့ရုရှားနိုင်ငံကထွက်ခွာခဲ့တယ်လို့လည်းဆိုထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဒီဖြစ်ရက်ပတ်သက်ပြီးတော့တူတွေ့ခဲ့တဲ့တင်းမှာမှန်မှန်တဲ့အချက်တွေပါနေတယ်လို့ပြောဆိုခဲ့ပေမဲ့ဘယ်တင်းလဲဆိုတာကိုတော့အတိအကျမပြောပါဘူး။ CIA အကြီးအကဲဖြစ်ဝန်ကြီး Pompeo တာဝန်ထမ်းဆောင်နေတဲ့2019ခုနှစ်မှာအဲ့ဒီတရှိုးကိုရုရှားနိုင်ငံကနေပြန်ခေါ်ခဲ့တာဖြစ်ပါတယ်။
ဒေါ်လာဘီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့အင်တာနက်ကနေလိမ်လည်တဲ့လုပ်ငန်းကိုနေနင်းဖို့အတွက်နိုင်ငံတကာစစ်စင်ရေးတစ်ခုလုပ်ခဲ့တာမှာလူပေါင်း300နီးပါးကိုဖမ်းဆီးလိုက်တယ်လို့အမေရိကန်တရားရေးဌာနကအင်္ဂါနေ့မှာကြေညာပါတယ်။အဲလိုအများစုကနိုင်ဂျီးရီးယားနဲ့အမေရိကန်နိုင်ငံတို့ကပါတကမ္ဘာလုံးမှာလုပ်တဲ့ဒီစစ်စင်ရေးကနေလူပေါင်း280ကျော်ကိုဖမ်းဆီးခဲ့တာဖြစ်ပြီးနိုင်ဂျီးရီးယားနိုင်ငံသား169ဦးနဲ့အမေရိကန်က84ဦးပါဝင်ပါတယ်။တူရကီ၊ဂါနာ၊ပြင်သစ်၊အီတလီ၊ဂျပန်၊ကင်ညာ၊မလေးရှားနဲ့ပြည်ထောင်နိုင်ငံတွေမှာလည်းဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။ဒီစစ်စင်ရေးကနေဒေါ်လာ 3.8 တန်ဒီပါသိမ်းဆည်းရမိခဲ့တယ်လို့လည်းတရားရေးဌာနကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဖမ်းဆီးခဲ့တဲ့သူတွေက89ဦးဟာစီးပွားရေးလုပ်ငန်းတွေနဲ့လူတွေကိုအင်တာနက်ကနေတဆင့်ငွေလိမ်တဲ့နေရာမှာပူပေါင်းပါဝင်မှုနဲ့အမေရိကန်မှာလက်တလောဆွဲချက်တင်ခံထားရသူတွေဖြစ်တယ်လို့နိုင်ဂျီးရီးယားစီးပွားရေးနဲ့ဗန်ဒိုင်းပြည်မှုဆိုင်ရာကော်မရှင်ကပြောပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်။ရှေ့သတင်းဘက်ထဲမှာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့အစည်းအဝေးချိန်မှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်အကြားရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာအရက်သားတွေကိုလမ်းပြအဖြစ်ခေါ်ယူတာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွေနဲ့ဓာဖြူရွာကြားဒီကနေ့မနေ့ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်လက်နက်ကြီးကြားရောက်လို့ရွာသားတွေထိခိုက်မှုရှိခဲ့တယ်လို့လမ်းပြဖြစ်ခေါ်ယူမှုတွေရှိခဲ့ကြောင်းဓာဖြူရွာသားတို့ကပြောပါတယ
်။ကျွန်တော်တို့ဒီတောင်ပေါ်နဲ့ဒေသကြီးမှာဒုစရိုက်ပြည်တလာဒီလက်နက်ကြီးတွေနဲ့မြန်မာငါးဆင်းကားဖြစ်တာရွာတော့နေရာပေါ်ရှိပါတယ်။မြန်မာနေတဲ့မိန်းမတော်ကဒီထဲမှာလူထဲကရှိတယ်လက်နက်ကြီးရှိတယ်ရဲကြမတော်ကမြန်မာမှာရှိတော့တယ်အမျိုးသူတို့ကနိုင်ကနဲ့ယူတော့တယ်ဆေးလောက်ဆက်တော့တယ်သူတို့ကဖိုင်ကကျွန်တော်ရွာအဲကိုကျန်ကျန်တောင်းဆိုရပြီးရွာရှိတယ်။ရွာဆဲကိုခိုးသွားတယ်။ရွာတွေမှာလည်းကိုမှုကြီးနေအိန္ဒိယကနေတက်တယ်။ပြည်သူတွေပါသွားတယ်။ဒါမှမသိဘူး
။ကြောက်တော့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကုစီလေဦးအောင်တန်းစိန်ကတော့စိုက်ပွဲကြောက်ထိခိုက်မှုအခြေအနေနဲ့တမရဘက်ကနေလမ်းပြဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ရွာသားတွေပြန်လည်ရောက်ရှိရေးအတွက်စောင့်ရနေတယ်လို့ပြောပါတယ
်။အဲ့ဒီကောင်တွေကြည့်တော့ရသားပြည်သူတုံးဟုတ်ထိခိုက်တယ်ရတယ်ရသားနဲ့လေဖန်စီကိုလူတော့လူတော့ပြောကြတယ်လက်ဖက်ကပြည်သူတွေကကျွန်တော်တို့ကိုတောင်းတလာတယ်ဆိုရင်ဒီဖက်ကသူတို့ကိုပြန်လေကြောက်တော့မျိုးရောင်းနိုင်ဖို့စူးစမ်းပြီးတော့ဆောင်ရွက်နေပါတော့ဗျာ
အနောက်ပိုင်းတိုင်းစေတနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တော်မြို့နယ်တောင်ပွေနဲ့သားပြူရွာကြားစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတိအပြုပြောဆိုပြီးအချင်းတီကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်တို့ကြောက်တော်ရဲ့မြောက်ခန္ဓာလေးမှာဖြစ်တာဒီကြတော့ဘာမှတော့ဖြစ်တာတော့မင်းဆိုင်တွေ့ဆုံပြတဲ့တော့ပဲဖြစ်တာ
တိုက်ပွဲတွင်အရသာထိခိုက်မှုနဲ့လမ်းပြဖြစ်ခေါ်ယူသွားမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်ဒီကနေ့မနေ့မှာပူရီတောင်မြို့နယ်ခွဆုံရွာဘက်မှာလည်းပြစ်ခတ်တိုက်ခိုက်တဲ့လက်နက်တံတွေကြားနေရကြောင်းဒေသခံရွာသူတို့ကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ဘက်နဲ့မင်းပြားမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းဖွဲ့ကို AA ဖွဲ့ကနေမိုင်းဖောက်ခွဲမှုပြုလုပ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
မနေ့ကတော့ကျွန်တော်ကြောက်တော့ဖက်မှာရမူမန်းဖောက်ခွဲရတာရှိတယ်။ကျင်းမတီးရရရှိတော့တယ်ပြောတာ။ဒီဘက်ကဒီဘက်တော့ထိခိုက်တာရရှိမှုမရှိပါဘူး။နောက်ပြီးမင်းပြဘက်မှာလည်းရောင်းတားရဲ့ကောင်ပဲမိသားလေးတောင်တော့မှလည်းရမူမန်းတလုံးဖောက်ခွဲရတာရှိတယ်။အဲအဲ့မှာတော့ဒီနေ့ရစစ်တီချိုးတန်းရရရှိမှုတွေရှိတယ်။
တရပိုင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အေအေဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေလျှော့ချလာတာမရှိသေးပဲပုံမူပြင်းထန်လာနေတာပါတိုက်ပွဲကြောင့်တေဆုံးထိခိုက်ဒဏ်ရာရတဲ့အရသားတွေကလည်းများပြားလာနေတယ်လို့စစ်ဘေးသိမ်းရှောင်နေရတဲ့အရေးသွက်ဟာလည်း 9,000 ခန့်ရှိလာနေပြီဖြစ်ပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့သတင်းပတ်တင်လာနေကြရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ရခိုင်လက်နက်ကိုင်ဖွဲ့ AA ပါဝင်မြောက်ပိုင်းမဟာမိတ်၄ဖွဲ့ကိုဖိတ်ခေါ်ထားပါတယ်တိုင်းတလနဲ့ကန်ဖွဲ့တွေဘက်ကတော့ကလန့်ချက်နဲ့ပတ်သက်လို့ဖွဲ့ဝင်တွေကြားညှိနှိုင်းသွားရမှာဖြစ်ပြီးတမရဘက်ကကုစလေဆေလှုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာ
နိုင်ကွင်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့နေပြည်တော်ကဗစ်တိုးရီးယားအမှုနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုနားဆင်ရပါမယ် ဗစ်တိုးရီးယားအမှုမှာအဓိကအရေးပါတဲ့သက်သေဖြေကာယကံရှင်ဖြစ်တဲ့အသက်3နှစ်အရွယ်ကလေးငယ်ကိုနေပြည်တော်တက္ကိနာခရိုင်တရားရုံးမှာဒီကနေ့စစ်ဆေးပါတယ်ဗစ်တိုးရီးယားလို့နာမည်ဝယ်ပေးထားတဲ့လိမ်ပိုင်းဆိုင်ရာစော်ကားခံရသူကလေးငယ်ကသူ့အပေါ်မှာကျူးလွန်ခဲ့သူတွေကိုဓာတ်ပုံမှတ်တမ်းတွေကနေအတိအကျသက်သေထွက်ဆိုခဲ့တယ်လို့တရားလူအကျိုးဆောင်ရှင်တွေကပြောပါတယ်ဒီကနေ့နေပြည်တော်ကဗစ်တိုးရီးယားအမှုစစ်ဆေးချက်အကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်
ဗစ်တိုးရီးယားအမှု6ကြိမ်မြောက်ရုံးချေမှာအဓိကသက်သေဖြစ်ထွက်ဆုခဲ့သူကလေးငယ်ကသူ့ဘော်ကျူးလွန်သူတွေရဲ့ဓာတ်ပုံတွေကိုထုတ်ဖော်ပြသခဲ့တယ်လို့တရားလိုစိုးဆောင်ရှင်းနေဒေါ်ရွံ့နူအောင်ကတရားရုံးအထွက်မှာသတင်းတောက်တွေကိုပြောခဲ့တာ
ပါ။ဒီ CCTV မှာ print ထုတ်ထားတယ်ဆိုကိုအောင်ကြီးထွက်သွားတဲ့ပုံနဲ့ပါတဲ့ပုံမျိုးပေါ့အဲ့ဒါလေးပြပြီးတော့ကလေးလေးကိုမေးတယ်ဒီကတမ်းမီးလေးကဒါမှမကြည့်ဘူးပေါ့သူပြောတယ်ဒီလိုမကြည့်ဘူးဆိုပြီးပြောတယ်ဒီကြံတဲ့သက်သေကန်ခန်းငယ်မှာပါတဲ့ဟာလေးကိုပေါ့နော်ပုံမျိုးတော့တမီးလေးကိုပြပြီးတော့မိတဲ့အခါမှာတမီးလေးကတတိယငါးငငယ်မှာတင်းလုံးကလိုပဲသူ့ရဲ့ပြင်မှုကိုစိတ်တဲ့သူကဘသူတွေပါဆိုပြီးတော့ဆွဲထုတ်ပြတခုချင်းကိုအုံပြပြပြီးတော့အဲ့ဒီမှာပဲအဲမကျေနပ်ဘူးဆိုပြီးတော့အဲ့ဒီဓာတ်ပုံကို6လောက်နဲ့ပေါက်တယ်ပေါ့နော်အဲ့လိုမျိုးဟာစပွဲပေါ်တင်ထားတဲ့ဓာတ်ပုံကိုကလေးက6လောက်နဲ့နှမ်းပြီးတော့မှဒီလိုလုပ်ရအောင်ဆိုတော့မှຢာရေးຢာကြည့်မအောင်ပေါ့နော်စိတ်ဆိုးရကွာဒီလိုလုပ်ရအောင်ဆိုပြီးတော့6လောက်နဲ့သူကထုတ်အဲ့လိုမျိုး
ပြီးခဲ့တဲ့၄ကြိမ်မြောက်ရုံးချင်းတို့ကတန်တရားရှိသူတွေအပါအဝင်အမှုနဲ့ဆက်နွယ်နေသူတွေရဲ့ဓာတ်ပုံတွေကိုဖခင်ဖြစ်သူနဲ့ဦးလေးဖြစ်သူတို့ကတမီးကိုပြသပြီးတော့မေးမြန်းထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းတပ်တီကန်ကငယ်အနေနဲ့တရားရုံးမှာတပ်တီဖြစ်တင်သွင်းခဲ့တာပါ။တရားခွင်မတိုင်ခင်ပနာမမေကွန်းတွေနဲ့ညံစန်းမေကွန်းတွေကိုလည်းခလိငယ်ကကောင်းကောင်းမွန်မွန်တက်တက်ကြွကြွနဲ့ဖြစ်ဆိုနိုင်ခဲ့တယ်လို့လည်းဒေါ်ရွံ့နူအောင်ကပြောပါတယ်။အဓိကတပ်တီဖြစ်တဲ့ခလိငယ်ရဲ့ထွက်ဆိုချက်တွေကအမှုအတွက်အများကြီးအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အာရဂျီနာကြောင့်ဒေါ်ရွံ့နူအောင်ကပြောပါတယ်ဗစ်တိုးရီးယားရဲ့ထွက်ဆိုချက်တွေဟာရခင်တုန်းကတင်သွင်းခဲ့တဲ့တပ်တေကံတွေထက်ပိုမိုတိကျကြောင်းဒေါ်ရွံ့နူအောင်ကပြောပါတယ
်ဆာမန်နင်းနူကသူ့ကိုသူ့ရဲ့ဘင်းဘူးကိုရေးဆေးပေးတယ်ဘယ်နေရာဆိုတာအစလက်နဲ့ကလေးကတိုင်ပြနိုင်တယ်အဲ့လောက်ထိကလေးကအញ្ញံကောင်းတယ
်
ကျမတို့ကဒီနေရာမှာကလေးလေးကကိုကိုညီညီဆိုတဲ့အသုံးလုံးမသုံးဘူးကိုကိုအငယ်လို့ပြောတာကိုကိုအငယ်ဆိုတာမျိုးပြောတာပေါ့ကိုကိုအငယ်ကအခုရင်ဘတ်တွေထုတ်တယ်ပေါ့နော်အဲ့လိုဆိုကိုကိုအကြီးကတော့သူ့ရဲ့ကင်းမှုကိုစိတ်တယ်ပေါ့အဲ့လိုမျိုးကလေးတွေက
ဒီကနေ့ယုံချင်းဟာအရင်နေ့ယုံချင်းတွေနဲ့မတူဘဲနဲ့လိလသူတွေသတင်းသမားတွေကိုဝင်ရောက်လိလခွင့်မပေးခဲ့ပါဘူးတရားခွင်မှာဒီအမှုနဲ့သက်ဆိုင်သူအနှဲငယ်ပဲရှိပြီးတော့တရားသူကြီးကမေးခွန်းတွေကိုတခြားခန်းမှာရှိနေတဲ့ကလေးငယ်ကိုဗီဒီယိုရုပ်သံကနေတဆင့်တိုက်ရိုက်မေးမြန်းခဲ့တာပါတီးတန့်စီစဉ်ထားတဲ့အခန်းတစ်ခုထဲမှာတော့ဗစ်တိုးရီးယားလို့အမိဝက်ပေးထားတဲ့ကလေးငယ်နဲ့သူ့ရဲ့အတော်ဖြစ်သူတဦးကလေးငယ်ရဲ့မိန်းကလေးတငယ်ချင်းတယောက်နဲ့တရားသူကြီးရဲ့မေးခွန်းတွေကိုကလေးနားလည်အောင်ပြန်မေးပေးရတဲ့တရားရေးဝန်ထမ်းအမျိုးသမီးတဦးတို့ကိုတီးတန့်ထားရှိစစ်မေးခဲ့တာပါစစ်ဆေးခံရမယ့်အခန်းနေရာနဲ့ရင်းနှီးအောင်ကလေးနဲ့မိဘတွေကလေးငယ်ကိုထားရှိစစ်ဆေးမယ့်အခန်းကိုစက်တင်ဘာလ9ရက်နေ့ကတည်းကကြိုတင်လာရောက်လေ့လာခဲ့ပါတယ်။တရားခွင်စစ်ဆေးချက်တွေအရဗစ်တိုးရီးယားအနေနဲ့တန်တရားတရားခံအောင်ကြီးနဲ့ပတ်သက်ပြီးတစုံတရာထွက်ဆိုခဲ့ခြင်းမရှိဘူးလို့အောင်ကြီးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကပြောပါတယ
်။ဖြေတာတွေအကုန်လုံးကကျွန်တော်တရားခံကိုအောင်ကြီးရောက်တူမှာမဟုတ်ဘူး။နော်ကျိုးတည်လည်းဘောင်းဓာမမှာပါပုံနေပြမိမိတာเนา
ะဟုတ်ကဲ့
ဗီဒီယိုဖိုင်နေပြမိတာကော်ကြီးနဲ့ပတ်သက်ပြီးညီစွမ်းတာတစ်ခုမှထွက်မသွားဘူးသို့တော့သူ့ထွက်သွားတဲ့ကိစ္စလေးတွေရှိတယ်ဟိုနာမည်သူ့ကသတ်မိတော့ဘာထွက်သွားလဲရှိတယ်ဘယ်သူကလုပ်တယ်เนาะအစားရှိပဖြစ်เนาะ
ပြီးခဲ့တဲ့မေလာတဲ့နေပြည်တော်မှာရှိတဲ့ Western Hill ပုဂ္ဂလိကမူဂျိုเจ้าမှာအနိုင်ကျင့်စော်ကားခံခဲ့ရတဲ့ဖြစ်ရပ်ဟာလူမှုကွန်ရက်တွေကတဆင့်အကြီးကျယ်ပြန့်နှံ့လာခဲ့ရတာကနေတနိုင်ငံလုံးကဒီမှုကိုစိတ်ဝင်စားစောင့်ကြည့်နေကြတာပါဗစ်တိုးရီးယားအမှုဟာအခုနှစ်ပိုင်းတွေအတွင်းနိုင်ငံတဝန်းဖြစ်ပေါ်နေတဲ့ကလေးငယ်တွေအပေါ်လင်ပိုင်းဆိုင်ရာကျူးလွန်မှုတက်ငယ်မရေမှုရောပါပပျောက်ရေးကျိုးပန်းမှုတွေအတွက်စံပြအမှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်နေကြတာပါအမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းလဲသမ္မတရုံးတာဝန်ရှိသူကပြောဆိုထားပါတယ်ဗစ်တိုးရီးယားအမှု9ကြိမ်မြောက်ရုံးချင်းကိုတော့လာမယ့်စက်တင်ဘာလ24ရက်နေ့မှာမူဂျိုကျောင်းဝန်ထမ်း2ဦးကိုတက္ကိနာခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရွှေပြောင်းအလုသမားရေဆန်ရသတင်းလွှာတစ်ပုဒ်ကိုနှားဆင်ရပါမယ်ထိုင်းနိုင်ငံမှာအထောက်အထားတစ်ခုခုရှိနေတဲ့မြန်မာလာအိုကမ္ဘောဒီးယားနိုင်ငံတွေကရွှေပြောင်းအလုသမားနှစ်သန်းကျော်အတွက်ဗီဇာနဲ့အလုပ်လုပ်ခွင့်လက်မှတ်သက်တမ်းကိုမြို့နယ်အလိုက်လုပ်ပေးမှာဖြစ်တဲ့အကြောင်းထိုင်းအစိုးရကကြေညာခဲ့ပြီးတဲ့နောက်ဗီဇာကြီး၈ဆလောက်ဈေးမြင့်သွားတဲ့အတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးကထိုင်းအလုသမားဝန်ကြီးနဲ့တွေ့ဆုံပြီးတော့ရွှေပြောင်းအလုသမားတွေရဲ့ဗီဇာကြီးကိုမူလအတိုင်းပဲသတ်မှတ်ပေးဖို့စက်တင်ဘာ၁၀ရက်နေ့ကတောင်းဆိုခဲ့ပါတယ်အပြည့်အစုံကိုထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံအလုပ်သမားဝန်ကြီးမစ္စတာချက်တူမွန်ဂွန်းနဲ့ဘန်ကောက်မြို့မှာရှိတဲ့
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဥမျိုးမြင့်တန်းတို့နှစ်ဦးတွေ့ဆုံချိန်မှာမြန်မာရှေ့ပြောင်းလူသမားအရေးကိစ္စရည်နဲ့ပတ်သက်လို့အဓိကအချက်နှစ်ချက်ဆွေးနွေးခဲ့ကြောင်းရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်မြန်မာတန်းရဲ့ဒီဥမျိုးမြင့်တန်းနဲ့ဒီနေ့ထိုင်းနိုင်ငံဆိုင်ရာလူသမားဝင်ကြီးနဲ့တွေ့ဆုံကြတယ်အဓိကဦးနှပ်ပြီးဆွေးနွေးကြတာကတော့ကျွန်တော်တို့လက်ရှိဒီနိုင်ငံမှာမြန်မာနိုင်ငံတို့ပြန်ပြန်မလို့ပဲနဲ့ဒီကတက္ကသိုလ်ကြီးဆက်လက်အလုပ်လုပ်ကြကိုပြည်မယ်ဆိုတဲ့ကိစ္စတွေဆွေးနွေးရခင်ဗျတော့မူလကနှစ်နှစ်ကို900ဆိုတဲ့လောကကိုပြေးတင်ရတဲ့ဗီဇာကြေးကဒီနှစ်လောက်ဆောင်မဲ့လုပ်ငန်းစဉ်ကြတော့တစ်နှစ်ပဲပြီးမယ်1900အဲ့ဒါတအားများများနေတာကိုငါကိုတိုင်းပြန်လဲရှုံးဖို့ဒီမှာပြင်ဆင်တပ်ပတ်ပြီးသူအဲ့ဒါတောင်းဆိုတယ
်မကြသေးငါပဲထိုင်းတောင်ပိုင်းကရနောင်းမြို့နယ်အတွင်းရွှေပြောင်းကျောင်းသားကျောင်းသူပေါင်း1500လောက်ပညာသင်ကြားနေတဲ့စာသင်ကျောင်းကဆရာဆရာမ30ကျော်ကိုနိုင်ငံသားတွေမလုပ်ရတဲ့အလုပ်လုပ်ကြနေဆိုပြီးဖန်စီပြီးဒဏ်ကြေးဆောင်ခိုင်းပြီးနေရက်ကိုပြန်ပို့ခဲ့ပါတယ်။အဲ့ဒီအတွက်အဲ့ဒီဒေသကကျောင်းတွေပါပိတ်ထားရပြီးကျောင်းသားကျောင်းသူပေါင်း3000လောက်ဟာပညာသင်ကြားဖို့အတွက်အခက်အခဲတွေဖြစ်နေတာပါ။ထိုင်းလူသမားဝင်ကြီးနဲ့တွေ့ဆုံစဉ်မြန်မာအတန်အမတ်ကြီးကဒီကိစ္စကိုလည်းအဓိကထားတင်ပြခဲ့တယ်လို့ဆိုပါတယ်
။နောက်တစ်ပိုင်းကအမတန်အရေးကြီးတဲ့ကိစ္စတစ်ခုကထိုင်းနိုင်ငံမှာရှိတဲ့ရွှေကျောင်းလူသမားတွေမွေးလာတဲ့ကလေးတွေကိုကျွန်တော်တို့တနင်္လာနေ့ကိုဒီကိုတားစနစ်နဲ့လေပညာသင်ကြားရေးစခန်းကြီးကိုဖွင့်ထားတဲ့အခါမှာအဲဒီစခန်းကြီးကိုသင်ကြားပြသပေးနေတဲ့ဟိုဝန်သားလေးကိုအတိမတ်ပြည့်ပြီလို့မှတို့ထိုင်းဥပဒေရဆိုရင်ကျွန်တော်ဆရာဆရာမဆိုတဲ့ဝတ်ပတ်မင်းလုံးလုံးမရဘူးအဲ့တော့သူတို့လေးတွေကိုနည်းနည်းငါရှိကြည့်ရေးရသူတို့ကလေးတွေရဲ့အနာဂတ်ပညာရေးအတွက်ဆက်လက်ပြီးမှသင်ကြားနိုင်ဖို့အတွက်ကိုအကောင်းဆုံးဖြစ်အောင်စီမံဆောင်ရွက်ဖြစ်ချက်ဖြစ်စပြီလို့အဲ့တော့တောင်းဆိုတာ
ပါထောက်ထားမှမရှိသူတွေကိုတော့ထိုင်းဆိုရကနေရပြန်ခိုင်းနေပြီးလက်ရှိကန်ဆောင်ထားတဲ့အလုပ်လက်ဆရှိနေမယ်ဆိုရင်တော့နေရပြန်စရာမလိုအချိန်ကုန်ဝေကုန်စရာမလိုရအောင်အလုပ်လုပ်ခွင့်တက်တန်းကိုနှစ်နှစ်တိုးပေးမှာဖြစ်ပြီးဗီဇာကတော့တစ်နှစ်တစ်ကြိမ်တိုးပေးပြီးနှစ်နှစ်ဆက်တိုက်တိုးပေးမှာဖြစ်တယ်လို့ဆိုပါရယ်အဲ့ဒီဗီဇာကြီးကတော့8ဆလောက်ဖြစ်သွားပါတယ်2020ခုနှစ်မတ်လ31ရက်နေ့ကနေ2020ခုနှစ်ဇွန်လကုန်ထိအလုပ်လုပ်ခွင့်လက်မှတ်ကုန်ဆုံးကြမဲ့မြန်မာလူသမားတွေကိုလည်းနောက်ထပ်နှစ်နှစ်တိဒီလုပ်ငန်းစဉ်အတိုင်းသက်တမ်းတိုးပေးမှာဖြစ်တယ်လို့လည်းဆိုပါရရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်တွေကို VOA ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေး John Bolton ရဲ့မူဝါဒရေးရာအကြံပြုချက်အတော်များများကိုလက်မခံနိုင်တဲ့အတွက်သူ့ကိုယာဒုကနေဖယ်ရှားလိုက်တယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာပါတယ်။သမ္မတ Trump အစိုးရအဖွဲ့အတွင်းမှာအခုလိုပြည်ရင်းလုံခြုံရေးနဲ့နိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြံပေးတွေမကြာခဏပြောင်းနေတဲ့အတွက်မဟာမိတ်တွေနဲ့ဆက်ဆံရေးမှာထိခိုက်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ Imperial ဆိုင်ရာ VOE သတင်းတောက် Festi Vida Kuswara ရဲ့ပေးပို့ထားတဲ့သတင်းလွှာကိုမဆုမြတ်မုံကတင်ပြပေးပါမယ်ရှင်
။အကြံဖတ်မှုတံပြန်တိုက်ခိုက်ရေးအထောက်ကျိုးပန်းမှုတစ်ခုအဖြစ် American ကနောက်ထပ်တန်းခတ်ပိတ်ဆို့မှုတွေလုပ်တဲ့အကြောင်းအင်္ဂါနေ့ကImperial မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြည်ရင်းလုံခြုံရေးသမ္မတအကြံပေး John Bolton ပါဝင်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမတိုင်ခင်နိုင်ပိုင်းကပဲသူ့ကိုယာရုကနေဖယ်ရှားလိုက်ပြီလို့သမ္မတ Donald Trump က Twitter ပေါ်မှာကြေညာပါတယ်။ John Bolton ကတော့သူယာရုကနေဖယ်ရှားခံရတာမဟုတ်ပဲသူကိုယ်တိုင်ယာရုကနေနှုတ်ထွက်ခဲ့တာလို့ Twitter ပေါ်မှာပဲတုံ့ပြန်ခဲ့ပါတယ်။ Washington မြို့တော်အပြင်ဘက်နားမှာရှိတဲ့ Camp David သမ္မတအပန်းဖြေစခန်းမှာတာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့သမ္မတ Trump စီစဉ်ခဲ့ပြီးတဲ့နောက်အခုလိုသမ္မတရဲ့ပြည်တွင်းလုံခြုံရေးအကြံပေး John Bolton ရုတ်တရက်ထွက်သွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရုတ်သရေကိစ္စဆွေးနွေးဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ဆွေးနွေးပွဲကိုသမ္မတ Trump ကပဲဖျက်ခဲ့တာပါ။အဲ့လိုတာလီဘန်တွေနဲ့သဘောတူညီချက်ယူမဲ့ကိစ္စအပေါ် John Bolton ကလက်မခံဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ George Washington တက္ကသိုလ်ကပါမောက်ခ Todd Belt ကသူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပါတယ
်။ It looks like some of the problems ended up with some of the disagreements.
တာလီဘန်နဲ့မဆွေးနွေးတော့ဘူးလို့ထရမ့်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဂျွန်ဘိုလ်တန်နဲ့ဖြစ်နေတဲ့ပြဿနာတချို့ကနေသဘောထားကွဲစရာတွေဖြစ်ခဲ့ကြပုံရပါတယ်
။မြောက်ကိုရီးယားနဲ့အီရန်လိုအမေရိကန်ရဲ့ရံဖက်နိုင်ငံတွေကိုသမ္မတထရမ့်ကစံတမန်ရေးနီးလန်းနဲ့ချင်းကပ်သိမ်းသွင်းဖို့ကြိုးစားနေချိန်မှာပြည်ရင်းလုံခြုံရေးအကြံပေးယာရုကနေဖယ်ရှားခံရတာလည်းဖြစ်ပါတယ်။အရှေ့လေပိုင်းဒေတာဆိုင်ရာလေ့လာရေး Middle East Institute ကအကြီးတန်းသုတေသီ Alex Verdanga ကအခုလိုသုံးသပ်ပါတ
ယ်။ John Bolton for a long time was advocating for regime change.which is the biggest concern obviously
ဒီမှာဆိုရပြောင်းလဲဖြစ်အောင်ဂျွန်ဘိုလ်ဒန်ကအကြံပေးကြိုးစားနေတာကြားလာပါပြီ
ဒီကိစ္စကအီရန်အစိုးရရဲ့အကြီးအကျယ်ဆုံးစိုးရိမ်မှုပါအခုတော့ဘိုဒန်မရှိတော့ဘူးဆိုတော့အစိုးရပြောင်းအောင်လုပ်မယ်စဉ်းစားချက်လည်းရှိချင်မှရှိတော့မှာပါအမေရိကန်အစိုးရနဲ့အီရန်အစိုးရကြားဆွေးနွေးပွဲတွေဖြစ်လာမယ့်အလားအလာရှိလာနိုင်ပါတယ
်ဂျွန်ဘိုဒန်ဟာသဘောထားတင်းမာသူအမေရိကန်စစ်ရေးအင်အားကိုပြဖို့ခိုင်ခိုင်မာမာအကြံပေးသူအဖြစ်မြင်ကြပါတယ်ဒါကြောင့်သူနဲ့ဖြစ်ပါနိုင်ငံတွေမှာစစ်ရေးအယဆွတ်ဖက်တဲ့ကိစ္စဆန့်ကျင်တဲ့သမ္မတထရမ့်တို့ကြားမကြာခဏအငြင်းအခုန်ဖြစ်ခဲ့ကြတာပါအမေရိကန်အစိုးရရဲ့မှနိုင်ငံသားရေးနဲ့လုံခြုံရေးဆိုင်ရာသမ္မတအကြံပေးသူတွေမကြာခဏအပြောင်းလဲဖြစ်နေတာကြောင့်အမေရိကန်မူဝါဒတွေနဲ့ပတ်သက်လို့မဟာမိတ်နိုင်ငံတွေအတွက်မျက်စိလဲစရာဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေပါတယ
် And our allies don't like that sort of uncertainty and turnover in the administration either.
အမေရိကန်မဟာမိတ်အနေနဲ့မရေရာမှုကိုမကြိုက်ကြသလိုအစိုးရအဖွဲ့တွေမကြာခဏအပြောင်းလဲလုပ်နေတာကိုလည်းသဘောမကျကြပါဘူးအမေရိကန်အစိုးရအနေနဲ့တတန်နဲ့တတမတ်ထဲရက်တီတာကိုပဲသူတို့ကလူလားပါတယ်ဒါပေမဲ့ Trump အစိုးရလက်ထက်မှာတော့ဒီအခြေအနေမျိုးဖြစ်မနေပါဘူ
းအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့ John Bolton မရှိတော့တဲ့အတွက်အစိုးရရဲ့မူဝါဒတွေအပြောင်းလဲဖြစ်မှာမဟုတ်ဘူးလို့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် But I don't think any leader around the world should make anyassumption that because someone of us departs
ဆိုအချံပိတရားထွက်သွားလို့ Trump ဆိုရရဲ့နိုင်ငံခြားရေးမူဝါဒတွေပြောင်းသွားလိမ့်မယ်လို့ဘယ်နိုင်ငံခေါင်းဆောင်ကမှကောက်ချက်မစွဲသင့်ပါဘူး
။သုံးနှစ်အတွင်းနှုတ်ထွက်သွားတဲ့သမ္မတ Trump ရဲ့ပြည်ရင်းလုံခြုံရေးအကြံပေးတွေထဲမှာ John Bolton က၃ရောင်မြောက်ဖြစ်ပါတယ်။သူနေရာမှာဘသူ့ကိုအစားထိုးမလဲဆိုတာကိုတော့ရှေ့သတင်းဘက်မှကြီးညာမှာဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ပြောပြပေးခဲ့တာပါ။VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးလို့ရတယ်။ VOA ကိုတေးသချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်မျိုးသားလူမျိုးရေးဆိုင်ရာဂျန်ဘေးပုတ်ကိုဂျွန်ဘိုလ်တန်ရာထူးကထွက်သွားတာကြောင့်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ဆက်ဆံတဲ့နေရာမှာဘယ်လိုက်မှုပိုကင်းတဲ့အနေအထားနဲ့ဆက်ဆံလာနိုင်စေမယ်လို့အီရန်အစိုးရပြောခွင့်ရသူကပြောပါတယ်။ဘိုလ်တန်ဟာအမေရိကန်ရဲ့ရန်လိုတဲ့မူဝါဒတရားလက္ခဏာတစ်ခုဖြစ်ပြီးအီရန်ပေါ်မလုံမုံထားရှိသူတူဖြစ်တယ်လို့အီရန်ပြောခွင့်ရအာလီရော်ဘာယီကပြောပါတယ်။အမေရိကန်ပြည်ထောင်စုမြောက်ကရိုလိုင်းနားပြည်နယ်အောက်လွတ်တော်အမတ်လက်နေရာအတွက်အထူးရွေးကောက်ပွဲမှာRepublican Party က Dan Bishop က Democratic Party က Dan McCready ကိုမဲရည်အတွက်300ခန်းနှုန်းလောက်အတာနဲ့ကပ်ပြီးအနိုင်ရသွားပါတယ်။ရှင်းနေအတွင်းနိုင်ငံတော်မှာကျင်းပမဲ့အထူးထူးရွေးကောက်ပွဲတွေမတိုင်ခင်နိုင်ငံရေးပါတီကြီးတွေရဲ့အလားအလာကိုကြိုတင်ခန့်မှန်းတဲ့နေရာမှာအရေးပါတဲ့ဒီအထူးရွေးကောက်ပွဲကိုအများကစိတ်ဝင်စားစောင့်ကြည့်နေတာပါ။ဒီရွေးကောက်ပွဲမှာ Republican Party အမလောက်နိုင်ရဖို့အတွက်သမ္မတ Trump နဲ့ဒုသမ္မတ Mike Pence တို့ကိုယ်တိုင်ရွေးကောက်ပွဲအကြိုနေ့ကမြောက်ကာရိုလိုင်းနားပြည်နယ်ကိုသွားပြီး Bishop အတွက်မဲဆွဲပေးခဲ့ကြပါတယ်။ဒီကနေ့ဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီလူရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့မနက်ပိုင်းသမ္မတအင်ဖြူတော်မှာလုံမဲ့ဝန်ထမ်းချင်းအထိတ်အမှတ်ခိတ္တငြိမ်သက်ခြင်းအခမ်းအနားကိုတက်ရောက်ဖို့ရှိပါတယ်။ဗြိတိသျှပါလီမန်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလှုံ့ဆော်တာဟာဥပဒေနဲ့မကိုက်ညီဘူးလို့စကော့တလန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။လွှတ်တော်ဆိုင်းငံ့ထားတော့ကိုရက်ဖို့တရားသူကြီးတွေကအမိန့်ချတာမျိုးမရှိပေမဲ့ဒီကိစ္စကိုပြည်ထင်တရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်တယ်လို့ပဲပြောပါတယ်။တရားဆုံးဖြတ်ချက်ကိုအစိုးရကကန့်ကွက်ပြီးယူခံဝင်မယ်လို့ပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနှမ်းလောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Intelsat 17နဲ့ MiaSat 3ဂျူဒူတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOE နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
from Washington.